ရန်ကုန်တိုင်းနယ်ကမြို့နယ်တချို့မှာစစ်တပ်နဲ့ရဲလုံခြုံရေးအဖွဲ့တွေကအခုရက်ပိုင်းတွင်မှနေအိမ်တွေကိုလျှက်စစ်မီတာကတွေလိုက်ပြီးတော့ကောက်ခံနေပါတယ်။အိမ်ရှင်တွေကိုမီတာကချက်ချင်းပေးဆောင်ခိုင်းပြီးတော့မဆောင်တဲ့အိမ်တချို့ကိုမီးကျိုးတွေကိုဖျက်သွားတာမီတာဘုံတွေဖြုတ်သွားတာမျိုးတွေလုပ်တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးမီတာကအတင်းကျပ်ပေးဆောင်ခိုင်းနေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မှာပြောပြပေးပါရှင်။
ရန်ကုန်တိုင်းကအင်းစိန်မြို့နယ်၊ဒေါ်ပုံမြို့နယ်၊ကျွန်းညနိုင်မြို့နယ်စတဲ့မြို့နယ်တချို့မှာစစ်တပ်ရဲတပ်ဖွဲ့နဲ့စစ်ရေးစစ်ဝင်တဲ့အပါအဝင်အင်အားဖွဲ့ပြီးအခုရက်ပိုင်းလျှက်စစ်မီတာကတွေလိုက်လံကောက်ခံနေပါတယ်။အင်းစိန်မြို့နယ်ကရက်ွက်တစ်ခုမှာတော့မီတာကမဆောင်တဲ့အိမ်တွေကိုချက်ချင်းမီးချက်တာ၊မီတာပုံသိမ်းတာတွေမျိုးလုပ်တယ်လို့အင်းစိန်မြို့ခံတို့က VOA ကိုအခုလိုပြောပါတယ်
။ဒီရက်လီ3-4ရက်လောက်ကတော့လာဆောင်ခိုင်းနေကြသူအိမ်မျိုးလိုက်လိုက်ပြီးတော့ပြောပြီးတော့ပေါ့နော်ခေါ်ခေါ်ပြီးတော့မဆောင်တဲ့နေရာတော့လို့ပေါ့သူတခါတည်းတိုးတွေပါလိဖြတ်သွားတာလို့လို့ဒီတာပုံးတွေပါလိထုတ်သွားတာတော့ရှိတယ်ဗျလာတာကတော့သူတို့ဒီရက်ွက်ရုံကိုလာတာပေါ့နော်ရက်ွက်ရုံကိုလာတယ်သူတို့အဲ့ဒီရဲကားနဲ့ခြေကားနဲ့အားလုံးမှဒီတော်ရက်လေးတွေ၄စီးလောက်ရှိမှာပေါ့ပြီးတော့အရှိန်အမီတန်းကားစီးလောက်တစ်စီးပါတယ်ဆိုင်ပြောတာကတော့ဒီသူတို့ဒီတာရုံကဟိုဝန်ထမ်းတွေပဲပြောမှာပေါ့နော်အဲ့ကောင်လေးတွေလိုက်ပြောတယ်သူတို့ကလည်းလို့ဒီတာရုံကကောင်လေးတွေဆိုမဲ့သူတို့မာဖီဝတ်ထားတဲ့ဒီဒီရေလူစကားကိုလည်းပါတယ်ပေါ့နော
်မီတာကားတွေလိုက်လံကောက်ခံသူတွေကမီတာမဆောင်တဲ့အိမ်တွေကိုရှင်းရှင်းလင်းလင်းအော်ဟစ်ပြောဆိုတာမျိုးတွေလည်းရှိတယ်လို့ပြောပါတယ်အလာတူဒေါ်ပုံမျိုးနဲ့တမအေးရောက်ကွက်မှာလည်းရက်ပိုင်းကပဲလျှက်စစ်ဝင်တဲ့အပါအဝင်အရဝတ်နဲ့လူ၁၀ယောက်ဝင်းစင်လောက်ပါတဲ့အဖွဲ့ကမီတာကားတွေကောက်တယ်လို့ပြောပါတယ
်ဟုတ်တယ်မီကတော့လာပြီးတော့ဆောင်ခိုင်းနေကြလာဆောင်ခိုင်းတော့ကျွန်တော်တို့တိုက်တာဟိုကဒရိုင်လုံးဆိုရင်၈သိန်းတော့၉သိန်းလောက်ရှိမှန်းနေတယ်ဒီလိုအဲ့တော့အကုန်လုံးတော့ချက်ချင်းမဆောင်နိုင်ဘူးကွာမီတာစာရက်လာမပေးလို့မဆောင်နိုင်သေးဘူးဆိုပြီးတော့ပြောလိုက်တော့တို့ဟိုချက်ချင်းချက်ခုလုပ်တဲ့ဆိုမှအဲတကားလည်းမဖွင့်ပေးနဲ့ဆိုအကုန်လုံးကပြန်သွားတယ်တို့မီတာစာရက်ပို့မယ်ဆိုပြီးတော့အဲ့လိုတော့ပြောသွားတယ်လို့ပြောတယ်ကြာသင်ရှင်းဝင်အရဝတ်တင်နေတော့ပါတယ်လို့ပြောတယ်ဒါပေမဲ့ဟိုအရသားပုံစံတော့မပေါ့ဘူးကွာနော်ဆက်နှက်ပါလာတော့မတွေ့တာပဲလို့ပြောတယ်အင်းအားနည်းနည်းများတယ်တို့ငါဆက်ရအောင်လို့ရှိတယ်ဖွင့်လိုက်လာတာပြောတယ်
အခုလိုလျှက်စစ်မီတာကားတွေကိုအင်အားသုံးပုံစံနဲ့ချင်းချောက်ကောက်ခံပြီးတဲ့နောက်ဒီကနေ့ဆိုရင်ဒေါ်ပုံမျိုးနဲ့လျှက်စစ်ရုံမှာမီတာကားဆောင်ဖို့တန်းစီနေတဲ့လူတော်တော်များများတွေ့ရတယ်လို့နောက်ထပ်ဒေါ်ပုံမျိုးခံတအူးကပြောပါတယ်။တင်ကန်းကျွန်းမြို့နယ်ရက်ွက်တချို့မှာလည်းအောက်တိုဘာလ3လောက်ကရက်ွက်ထဲမှာမီတာကားပေးဆောင်ကြဖို့မဆောင်ရင်မီးချက်တော့မယ်ဆိုပြီးစစ်ကောင်စီအဖွဲ့ကကားနယ်လိုက်လံအော်သွားတယ်လို့ရက်ွက်နေသူက VOA ကိုပြောပါတယ်။နေအိမ်အထိအတင်းအကျပ်လာရောက်တောင်းခံတာမျိုးမရှိသေးဘူးလို့တော့သူဝနာမှာနေဟန်သူတူကတော့အခုလိုပြောပါတယ်
။ကိုကြည့်တော့အဲ့လိုမျိုးအတင်းအကျပ်လာရောက်ပြောတာမျိုးမရှိသေးဘူးနော်။ဒါနဲ့ဟိုးရင်တက်တော့လို့ကားနဲ့နန်းနဲ့မှလိုက်တော်သွားပေါ့နော်။မီတာဆောင်ကြဖို့မဆောင်ရင်မီးချက်နေအဲ့လိုလိုက်အော်သွား၊လိုက်ထွက်သွားရင်လိုက်အော်သွားတာမျိုးတစ်ခါရှိတယ်။အဲ့တခါဗီဒီယိုကဒါမှတော့ဆက်ပြီးတော့မလာဘူးပေါ့နော်။ကိုရီးယားတော့သွားပြီးတော့မဆောင်ဘူးသူကတော့ဒီဖြောင်းရင်တော့သွားဆောင်နိုင်တော့ဘူး။အခုထိတော့အာနာဒိန်ကြီးရောဒီကတော့မဆောင်သေးဘူး။ဒီချက်နဲ့ဆိုရင်တော့ဆောင်အောင်မလုပ်
အာနာဒိန်အုပ်ချုပ်နေတဲ့စစ်တပ်ဝင်ဝင်မရအောင်လျှက်စစ်မီတာကအပါအဝင်အစိုးရကိုပေးဆောင်ရတဲ့အခွန်အခောက်တွေမပေးကြဖို့ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားသူတွေကစော်ဩထားကြပါတယ်ပြည်သူတော်တော်များများကလည်းအကြမ်းမဖက်အာဏာပြန်စတဲ့အနေနဲ့ပေးဆောင်ခြင်းမရှိကြပါဘူး။ဒါကြောင့်မေလာတုန်းကလည်းမီတာကပေးဆောင်မှုစစ်ကောင်စီကချင်းချောက်တိုက်တွန်းမှုတွေရှိခဲ့ပါတယ်။လျှက်စစ်ကြအား၃ဆဲသူအနေနဲ့တတ်မှတ်ထားတဲ့ရက်အတွင်းမှာမီတာကမပေးဆောင်ဘူးဆိုရင်လျှက်စစ်ဥပဒေအရလျှက်စစ်ကြအားဖြတ်တောက်အရေးယူခံရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အခုကတော့လုံခြုံရေးအင်အားသုံးပြီးအိမ်တွေကိုအတင်းအကျပ်လျှက်စစ်မီတာဆောင်ခိုင်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းစတင်ခဲ့တဲ့2020ခုနှစ်နှစ်စံပိုင်လောက်ထဲက30ယူနစ်150စတင်ငွေကျပ်11,000ကျော်ကိုပေးဆောင်ပြရမလိုဘူးလို့ NLD အစိုးရကကြေညာခွင့်ပြုခဲ့ပါတယ်။ဒါကြောင့်30ယူနစ်150အောက်ရှိတဲ့တချို့အိမ်တွေကအဲ့ဒီအချိန်ထဲကမီတာကမပေးဆောင်ခဲ့ကြတာအခုထိဖြစ်ပါရှင်။